ယောဟန်အဖင်မိမိအကြောင်းယေရှုရဲ့တတ်သိခံတော်မူချက်ကိုဆက်လက်လေ့လံကြပါစို့ယောဟန်ခရစ်ယာန်အခိုင်1အခန်းငယ်1မှ5အထိကိုကျွန်တော်ဖတ်ပြပါမယ်ယောဟန်အခိုင်1အငယ်1မှ5အစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဖယားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖယားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစအဦး၌ဖယားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမျှမရှိထိုနှုတ်ကပတ်တော်၌အသက်ရှိ၏ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏ထိုအလင်းသည်မောင်မိုက်၌လင်း၍မောင်မိုက်သည်မခံမယူအရင်အပတ်တုန်းကအစအဦး၌နှုတ်ကပတ်တော်ရှိ၏ဆိုတဲ့အချက်ကိုကျွန်တော်ရှင်းပြခဲ့ပါတယ်အစအဦးဆိုတာခတ်သိမ်းသောအရာတို့ကိုဖယားသခင်ဖန်ဆင်းတော်မူတဲ့အချိန်ကိုဆိုလိုတဲ့အကြောင်းနှုတ်ကပတ်တော်ဆိုတာသုံးပါးတစုဖယားသခင်မှဒုတိယပုဂ္ဂိုလ်ဖြစ်တော်မူသောသားတော်ယေရှုခရစ်ကိုယဉ်ညွန်းခြင်းဖြစ်တဲ့အကြောင်းဒါကြောင့်အစအဦး၌နှုတ်ကပတ်တော်ရှိ၏ဆိုတာခတ်သိမ်းသောအရာတို့ကိုဖယားသခင်ဖန်ဆင်းတော်မူတဲ့အချိန်မှာယေရှုခရစ်ရှင့်နှင့်ပေဖြစ်ကြောင်းကျွန်တော်ရှင်းပြဝင်ခဲ့ပါတယ်ဖန်ဆင်းတော်မူသောအရာအလုံးမဖြစ်မီယေရှုခရစ်ရှင့်နှင့်ပေဆိုရင်ဖန်ဆင်းတော်မူသောအရာအလုံးမဖြစ်မီယေရှုခရစ်ဘယ်မှာရှိမှာလဲနောက်တနည်းပြောရရင်စัจ java လာမတိမရှိမီယေရှုခရစ်ရှင့်နှင့်ပေဆိုရင်စัจ java လာမတိမရှိမီယေရှုခရစ်ဘယ်မှာရှိမှာလဲဆိုတဲ့အချက်ကိုကျွန်တော်ဆက်လက်ဝင်ခတ်သွားမှာဖြစ်ပါတယ်ယေရှုခရစ်တော်ဟာခတ်သိမ်းသောအရာစัจ java လာမတိမရှိမီဖခင်သခင်နဲ့အတူရှိတော်မူကြောင်းယောဟန်အခိုင်1အခန်းငယ်1မှတစ်ချိန်နောက်အခန်းငယ်1မှာတစ်ချိန်နှစ်ချိန်တိုင်အောင်ဖော်ပြထားပါတယ်ယောဟန်အခန်း1အခန်းငယ်1မှ2အထိကိုကျွန်တော်ထပ်ပြီးတော့ဖတ်ပြပါမယ်အစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဖယားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖယားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစအဦး၌ဖယားသခင်နှင့်အတူရှိ၏လို့တွေ့ရပါတယ်ဒီကြမ်းချက်မှာယောဟန်ကယေရှုခရစ်တော်ဟာစัจ java လာကိုဖယားသခင်ဖန်ဆင်းပြတည်စေတော်မူမူမီဖယားခင်နဲ့အတူရှိကြောင်းယေရှုခရစ်တော်ဟာလည်းဖယားသခင်ဖြစ်တော်မူကြောင်းသက်သေခံပြောဆိုပါတယ်ယောဟန်ကသူ့ရဲ့ထင်မြင်ယူဆချက်နဲ့တွေးခေါ်မျှော်မြင်ချက်ကိုပြောဆိုနေတာမဟုတ်ဘူးတန်ရှင်သောဝိညာဉ်တော်ဖယားရဲ့ပြသသွန်သင်တော်မူချက်အတိုင်းသက်သေခံပြောဆိုနေတာဖြစ်ပါတယ်ယေရှုကယောဟန်နဲ့ကြံတဲ့တပည့်တော်တို့ကိုအခုလိုမိန့်တော်မူပါတယ်ခမဲတော်သည်ငါအတွက်ကြောင့်စေလွတ်တော်မူသောဥပစ္စေစရာတီးဟုသောတန်ရှင်သောဝိညာဉ်တော်သည်သင်တို့အားခတ်သိမ်းသောအရာတို့ကိုပြသသွန်သင်တော်မူ၍ငါပြောခဲ့သမျှသောစကားတို့ကိုမှတ်မိသောဉာဏ်ကိုသင်တို့အားပေးတော်မူမည်လို့ယောဟန်အခိုင်း14အခန်းငယ်26မှာတွေ့ရပါတယ်ယေရှုခရစ်တော်အကြောင်းယောဟန်ရဲ့သက်သေခံပြောဆိုချက်ဟာကိုယ်တိုင်မြင်ကိုယ်တိုင်ကြားခဲ့တဲ့ယေရှုခရစ်တော်ရဲ့အကြောင်းနဲ့မိန့်တော်မူသောစကားတော်တို့ကိုတန့်ရှင်းသောဝိညာဉ်တော်ဖခင်ရဲ့ပြသသွန်သင်တော်မူတဲ့အတိုင်းသက်သေခံနေတာဖြစ်ပါတယ်။ဒါကြောင့်ယေရှုခရစ်တော်အကြောင်းယောဟန်ရဲ့သက်သေခံပြောဆိုချက်ဟာမှုတာနဲ့ကင်းစင်နဲ့ဖခင်သခင်နှုတ်ကပတ်တရားတော်ဖြစ်ပါတယ်။အဲဒီတော့ယောဟန်အားဖြင့်တန့်ရှင်းသောဝိညာဉ်တော်ဖခင်ရဲ့ပြောပြတော်မူချက်အရာယေရှုခရစ်တော်ဟာစကြာဝဠာကိုဖယားခင်ဖန်ဆင်းတော်မူတဲ့အချိန်မှာဖယားခင်နဲ့အတူရှိကြောင်းကျွန်တော်တို့သိရပါတယ်ယောဟန်အားဖြင့်တန်ရှင်းသောဝိညာဉ်တော်ဖယားရဲ့ပြောပြတော်မူချက်အရယေရှုခရစ်တော်ဟာစကြာဝဠာကိုဖယားခင်ဖန်ဆင်းတော်မူမူမီဖယားခင်နဲ့အတူရှိတော်မူကြောင်းကျွန်တော်တို့သိရသည်တမကယေရှုခရစ်တော်ဟာလည်းဖယားခင်ဖြစ်တော်မူကြောင်းကျွန်တော်တို့သိရပါတယ်ယေရှုခရစ်တော်ဟာစကြာဝဠာမတိမရှိမီဖယားသခင်နဲ့အတူရှိတယ်ဖယားသခင်လည်းဖြစ်တယ်ဆိုတာဘာကိုဆိုလိုသလဲသုံးပါးတစုဖယားသခင်အကြောင်းကိုယောဟန်ကတန်ရှင်းသောဝိညာဉ်အားဖြင့်ကျွန်တော်တို့ကိုပြောပြနေတာဖြစ်ပါတယ်သုံးပါးတစုဖယားသခင်ဆိုသည်မှာခမဲတော်ဖယားသားတော်ဖယားတန်ရှင်းသောဝိညာဉ်ဖယားတည်းဟုသောပုဂ္ဂိုလ်သုံးပါးကိုဆိုလိုခြင်းဖြစ်ပါတယ်ဖယားသုံးစုမဟုတ်ဘူးနော်ဖယားသခင်တစုတည်းရှိတယ်သို့တော့တစုတည်းသောဖယားသခင်၌ပုပ်ကို၃ပါးရှိပါတယ်အဲ့ဒီပုပ်ကို၃ပါးတို့ဟာသီးခြားပုပ်ကိုများဖြစ်ကြပါတယ်အဲ့ဒီပုပ်ကို၃ပါးတို့ဟာသီးခြားပုပ်ကိုများဖြစ်ကြတော့လေတဆူတီးသောဖခင်သခင်ဖြစ်တော်မူပါတယ်အ အဲ့ဒါဘလို့ဖြစ်နိုင်တယ်လဲအဲ့ဒါဟာမိမိအကြောင်းဖယားသခင်ဖော်ပြတော်မူချက်ဖြစ်ပါတယ်ယေရှုခရစ်တော်ဟာ၃ပါးတစုဖယားသခင်မှဒုတိယပုဂ္ဂိုလ်ဖြစ်တော်မူကြောင်းယောဟန်ကတန်ရှင်သောဝင်တော်ဖယားရဲ့ဖွင့်ပြတော်မူတဲ့အတိုင်းကျွန်တော်တို့ကိုပြောပြနေတာဖြစ်ပါတယ်ဒုတိယပုဂ္ဂိုလ်ဆိုတာအစစ်အတန်းအနှိမ့်အမြင့်ကိုဆိုလိုတာမဟုတ်ပါဘူး၃ပါးတည်းကဘယ်ပုဂ္ဂိုလ်ဖြစ်တယ်ဆိုတာကိုကျွန်တော်တို့သိနိုင်ဖို့ခမဲတော်ဖခင်ကိုပထမပုဂ္ဂိုလ်တတော်ယေရှုခရစ်တော်ကိုဒုတိယပုဂ္ဂိုလ်တန်ရှင်သောဝင်တော်ဖခင်ကိုတတိယပုဂ္ဂိုလ်လို့ကျွန်တော်တို့တတ်လိုက်တာဖြစ်ပါတယ်။၃ပါးစလုံးမှာဖခင်ဇာတိတော်ညီတူညီမျှအပြည့်အဝရှိကြပါတယ်။ယေရှုခရစ်တော်ဟာ၃ပါးတစုဖခင်သခင်မှဒုတိယပုဂ္ဂိုလ်စကြဝဠာမတီမရှိမီခမဲတော်ဖခင်နဲ့အတူရှိတော်မူသောဖခင်သခင်ထာဝရဖခင်ဖြစ်တော်မူပါတယ်။ယေရှုခရစ်ကိုယ်တော်တိုင်ကမိမိကိုယ်ကိုဖခင်သခင်ထာဝရဖခင်လို့ပြောပါသလားပြောတာဗောဒီလောကမှာယေရှုဖခင်သက်ရှိထင်ရှားရှိစဉ်တုန်းကမိမိဟာဖခင်သခင်ထာဝရဖခင်ဖြစ်တော်မူကြောင်းအကြိမ်ပေါင်းများစွာမိန့်တော်မူပါတယ်ယေရှုကငါသည်ငါခမဲတော်နှင့်တလုံးတဝတည်းဖြစ်သည်လို့မိန့်တော်မူပါတယ်ခမဲတော်နှင့်တလုံးတဝတည်းဖြစ်တယ်လို့ယေရှုမိန့်တော်မူခြင်းဟာခမဲတော်ကဲ့သို့ဖယားဇာတိတော်အပြည့်အဝရှိသောဖယားသခင်ဖြစ်ကြောင်းမိမိကိုယ်ကိုပြောဆိုတော်မူခြင်းဖြစ်ပါတယ်။ထွတ်မြတ်ခြင်းအခိုင်း၃အခန်းငယ်၃မှာမောရှိကဖယားသခင်နာမတော်ကိုမေးလျှောက်တဲ့အခါမှာဖယားသခင်ကငါဖြစ်သည်အတိုင်းငါဖြစ်၏ဟု၍၎င်းငါဖြစ်သည်ဟုအမည်ရှိတော်သူလို့မောရှိကိုမိန့်တော်မူပါတယ်။ငါဖြစ်၏ဟုသောဖယားသခင်ကိုပိုင်နာမတော်ရဲ့အ내အဓိပ္ပာယ်မှာအစင်ရှိတော်မူသောထာဝရဘုရားလို့အတိတ်ပဲရပါတယ်ဘုရားသခင်ဟာအတိတ်ပစ္စုပန်အနာဂတ်ကာလအစင်ရှိတော်မူသောဘုရားသခင်ထာဝရဘုရားဖြစ်တော်မူပါတယ်ယေရှုကမိမိကိုယ်ကိုယဉ်ညွန်းပြောဆိုရမှာငါဖြစ်၏ဟုသောဘုရားသခင်ကိုပိုင်နာမတော်ကိုအကြိမ်ပေါင်းများစွာသုံးထားပါတယ်ယောဟန်ခရစ်ဝင်ကျမ်းထဲကငါဖြစ်၏ဟူသောယေရှုခရစ်တော်ရဲ့မိန့်ဆိုတော်မူချက်ခုနှစ်ချက်ကိုကျွန်တော်တို့ကြည့်ကြပါစို့ယေရှုကငါသည်ကောင်းကင်မှဆင်းသက်သောအသက်မုန့်ဖြစ်၏ငါသည်ဤလောက၏အလင်းဖြစ်၏ငါသည်သိုးဝင်သောတကားဝဖြစ်၏ငါသည်ကောင်းသောသိုးထိန်ဖြစ်၏ငါသည်ထမြောက်ခြင်းအကြောင်းအသက်ရှင်ခြင်းအကြောင်းဖြစ်၏ငါသည်လမ်းခရီးဖြစ်၏တမာတရားလည်းဖြစ်၏အသက်လည်းဖြစ်၏ငါသည်မှန်သောသပြည့်နယ်ပြင်ဖြစ်၏လို့မိန့်တော်မူပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ယေရှုရဲ့ငါဖြစ်၏ဟူသောမိန့်တော်မူချက်တွေဟာယေရှုကသူဟာလူတို့ရဲ့နောင်ဘဝအသက်အမခံချက်ကိုပေးတော်မူသောဖယားသခင်ဖြစ်ကြောင်းမိန့်တော်မူခြင်းဖြစ်ပါတယ်ယူဒလူတို့ရဲ့ရှေ့မှာလဲအာဗြဟံမဖြစ်မင်ငါဖြစ်၏လို့ယေရှုမိန့်တော်မူပါတယ်အာဗြဟံမဖြစ်မင်ငါဖြစ်၏လို့ယေရှုမိန့်တော်မူရမှာယေရှုကသူဟာယူဒအမျိုးမဖြစ်မီဖြစ်တော်မူသောထာဝရဘုရားနောက်တနည်းပြောရရင်စကြဝဠာနဲ့လူသားများမဖြစ်မီဖြစ်တော်မူသောဘုရားသခင်ဖြစ်ကြောင်းပြောဆိုတော်မူခြင်းဖြစ်ပါတယ်ဓမ္မသစ်ကျမ်းရဲ့နောက်ဆုံးကျမ်းဖြစ်တဲ့ဗျာဒိတ်ကျမ်းအခန်း22အခန်းငယ်73မှာယေရှုခရစ်တော်ကငါသည်အလဖဖြစ်၏အိုမေဂါလည်းဖြစ်၏အဦးဆုံးသောသူနောက်ဆုံးသောသူဖြစ်၏အစနဲ့အဆုံးလည်းဖြစ်၏လို့အတိအလင်းမိန့်တော်မူပါတယ်ဓမ္မဟောင်းကျမ်းကိုကျွန်တော်တို့ကြည့်ရင်ဖယားသခင်ထာဝရဘုရားကငါသည်အဦးဆုံးသောသူနောက်ဆုံးသောသူဖြစ်၏ငါမှတပါအခြားသောဖယားသခင်မရှိလို့မိန့်တော်မူကြောင်းဟေရှာယအခန်း54အခန်းငယ်6မှာကျွန်တော်တို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ဗျာဒိတ်ကျမ်းမှာယေရှုခရစ်တော်ကသူဟာအဦးဆုံးသောသူနောက်ဆုံးသောသူဖြစ်၏လို့မိန့်တော်မူပြီးဟေရှာယကျမ်းမှာလဲဘုရားသခင်ထာဝရဘုရားကငါသည်အဦးဆုံးသောသူနောက်ဆုံးသောသူဖြစ်၏ငါမှတပါအခြားသောဘုရားသခင်မရှိလို့မိန့်တော်မူပါတယ်ဘုရားသခင်ထာဝရဘုရားကငါမှတပါအခြားသောဘုရားသခင်မရှိလို့မိန့်တော်မူသောကြောင့်အဦးဆုံးသောသူနဲ့နောက်ဆုံးသောသူဘုရားသခင်နှစ်စုမရှိနိုင်ဘူးဆိုတာကျွန်တော်တို့သိကြပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ဗျာဒိတ်ကျမ်းနဲ့ဟေရှာယကျမ်းမှာတွေ့ရတဲ့အဦးဆုံးသောသူနဲ့နောက်ဆုံးသောသူပုံကူနှစ်ပါးတို့ဟာ၃ပါးတစုဘုရားသခင်မှခမဲတော်ဘုရားနဲ့တားတော်ဘုရားဖြစ်ပါတယ်ခမဲတော်ဘုရားဟာအဦးဆုံးသောသူနဲ့နောက်ဆုံးသောသူဖြစ်တော်မူတဲ့ကဲ့သို့တားတော်ယေရှုခရစ်တော်ဟာလည်းအဦးဆုံးသောသူနဲ့နောက်ဆုံးသောသူဖြစ်တော်မူပါတယ်ဘာဖြစ်လို့လဲဆိုရင် 3ပါးတဆူဖယားသခင်ဖြစ်တော်မူသောကြောင့်ဖြစ်ပါれယေရှုခရစ်တော်ကမိမိကိုယ်ကိုပြောဆိုရမှာငါဖြစ်၏ဟူသောဖယားသခင်ကိုပိုင်နာမတော်ကို3ပါးれဘာဖြစ်လို့လဲဆိုရင်ယေရှုခရစ်တော်ဟာစကြဝဠာမတည်မရှိမီထာဝရကာလကလေးကခမဲတော်ဖယားနဲ့အတူရှိတော်မူသောဖယားအတိတ်ပစ္စုပန်အနာဂတ်ကာလအစဉ်ရှိတော်မူသောထာဝရဖယားဖြစ်တော်မူသောကြောင့်ဖြစ်ပါれယေရှုခရစ်တော်ဟာစကြဝဠာမတည်မရှိမီခမဲတော်ဖယားနဲ့အတူကောင်းငင်နိုင်ငံတော်မှာဘုန်းအသေးတော်နဲ့နေတော်မူကြောင်းယောဟန်အခန်း18အခန်းငယ်5နဲ့24မှာကျွန်တော်တို့တွေ့ရပါတယ်။ငါသည်ကောင်းငင်မှဆင်းသက်သောအသက်မုန့်ဖြစ်၏ဟူသောယေရှုရဲ့မိန့်တော်မူချက်ဟာလည်းယေရှုကခမဲတော်ဖယားနဲ့အတူမိမိရှိတော်မူရာအရာကိုပြောဆိုတော်မူခြင်းဖြစ်ပါတယ်။ယေရှုခရစ်တော်ဟာစကြဝဠာမတည်မရှိမီကောင်းကင်နိုင်ငံတော်မှာခမဲတော်ဖယားနဲ့အတူရှိတော်မူသော3ပါးတစုဖယားသခင်မှဒုတိယပုဂ္ဂိုလ်အပြစ်ရှိတဲ့လူတို့ကိုခမဲတော်ဖယားရဲ့အမျက်တော်နဲ့ထာဝရငရဲမိအိုင်ကနေရွေးနှုတ်ကယ်တင်ဖို့ဖယားစစ်စစ်ကနေလူသားတိအဖြစ်ကိုခံယူပြီးဒီလောကကိုလွန်ခဲ့တဲ့အနှစ်2000ကျော်လုံးကကြွလာတော်မူသောဖယားအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားလဝကတိုင်မှာခမဲတော်ဖယားရဲ့ပြစ်ဒဏ်ပေးခြင်းကိုခံရပြီးအသက်တော်ကိုစွန့်တော်မူသောသူသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူသောဖုရားယနေ့အသက်ရှင်တော်မူသောဖုရားသူ့ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံသောသူတိုင်းကိုခမဲတော်ဖုရားရဲ့အမျက်ဒေါသနဲ့အပြစ်စီရင်ခြင်းကနေကယ်တင်တော်မူသောဖုရားထာဝရငရဲမိအိုင်ကနေကယ်တင်တော်မူသောဖုရားဖြစ်တော်မူပါれယေရှုဖုရားကငါသည်ဤမိသောသူဖြစ်သည်ကိုသင်တို့သည်မယုံလျင်ကိုအပြစ်၌သေကြလိမ့်မည်ဟုမိန်တော်မူ၏မိတ်ဆွေကိုအပြစ်ကြောင့်ထာဝရငရဲမိအိုင်ကိုသွားဖို့မလိုပါဘူးမိတ်ဆွေရဲ့ကိုစားမိတ်ဆွေရဲ့အပြစ်ကြွေးရှိသမျှကိုစက်ပေးတော်မူသောယေရှုခရစ်တော်ရဲ့လောက်ဆောင်ပေးချက်အပေါ်မှာယုံကြည်ပါယုံကြည်ရင်ထာဝရငရဲမိအိုင်ကနေကယ်တင်ခြင်းခံရမှာဖြစ်ပါတယ်ယေရှုခရစ်တော်ကိုညှင်းပယ်ရင်တော့ကိုအပြစ်ကြောင့်ထာဝရငရဲမိအိုင်ထဲမှာပြင်းစွာသောဝေဒနာကိုကပ္ပါအဆက်ဆက်ခံရမှာဖြစ်တယ်ယေရှုခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်တခါမှယုံကြည်လက်ခံခြင်းမရှိသေးရင်ဆုတောင်းခြင်းဖြင့်အခုမိတ်ဆွေရဲ့နှလုံးသားမှာခေါ်ဖိတ်လက်ခံနိုင်ပါတယ်ဆိုတဲ့လူတို့ရဲ့နောင်ဘဝအသက်အာမခံချက်ကိုပေးတော်မူသောယေရှုခရစ်တော်ဖခင်ရဲ့ကယ်တင်တော်မူခြင်းတည်ငြိမ်ကောင်းကိုဝေငှလိုက်ရပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။